ထိုင်းနိုင်ငံရဲ့နိုင်ငံခြားခီးသွားလုပ်ငန်းကိုတိုးမြှင့်ဖို့ရည်ရွယ်ပြီးပြည်ဝင်ခွင့်ဗီဇာအခွင့်အရေးပို့ပေးတဲ့အစီအစဉ်တစ်ကြောင်မြန်မာနိုင်ငံသားတွေအထက်လဲပို့အကျိုးရှိနိုင်တယ်လို့သုံးသပ်သူတွေကပြောပါတယ်ထိုင်းဗီဇာသက်တမ်းတိုးပေးတာအပြင်ရှောက်ဖို့လိုအပ်တဲ့အချက်လက်တွေကိုလျှော့ပေးတာပါတဲ့ဒီအစီအစဉ်တစ်ဟာဇွန်လ1ရက်လာမယ့်စနေနေ့မှာစတင်အသက်ဝင်မယ်လို့ထိုင်းရာရှိတွေကပြောပါတယ်ထိုင်းဆိုရမေလ28ရက်နေ့မှာအခုလိုဆုံးဖြတ်လိုက်တာကြောင့်မြန်မာနိုင်ငံကမတည်ငြိမ်မှုတွေကနေလာရှောင်သူတွေ၊ကျောင်းလာတက်သူတွေနဲ့ပင်စင်ဗီဇာရှောက်သူတွေအတွက်အထောက်အကူပြုနိုင်တယ်လို့သုံးသပ်သူတွေကပြောပါတယ်။ကျွန်တော်ပဲပြောပြပေးပါပါခင်ဗျာ
။ဟုတ်ကဲ့။ထိုင်းနိုင်ငံအနေနဲ့နိုင်ငံခြားခီးသွားပုံမှုဆက်ဆောင်နိုင်ဖို့ဒီဗီဇာခွင့်ရေးပေးတာမှာဗီဇာမလျှောက်ဘဲဝင်နိုင်တာ၊ဆက်ရောက်ဗီဇာရှောက်နိုင်တာ၊ကျောင်းတက်သူနေထိုင်ခွင့်ကာလ၊နောက်ပင်စင်စားဗီဇာရှောက်လိုအပ်ချက်လျှော့ပေးတာတွေကိုတိုးမြှင့်ပေးလိုက်ပါတယ်။ဒီစီစဉ်တဲ့ကြောင့်မြန်မာအပေါ်ဆက်ရောက်နိုင်တာကိုမြန်မာနိုင်ငံဒီမိုကရေစီရရှိရေးထိုင်းလှူရှားကော်မတီဒါရိုက်တာဦးမြင့်ဝေကအခုလိုထောက်ပြပါတယ်
။တကယ်လို့ကတော့တချို့ဒီနေရာကြီးဗီဇာတို့ဘာလို့အရင်ဆုံးတင်နေတာတွေအဆင်မပြေတဲ့လူတွေကတော့အဲ့လိုမျိုးတွေကကုန်ကျစရာကြီးရောတောက်ခုကကျောင်းလေးအများကြီးပေါ်နေတယ်ဒါပေမဲ့ခုနပြောတဲ့ဗီဇာကိစ္စတွေကတင်းကျပ်မှုတွေရှိတော့အခက်အခဲရှိတာပေါ့နော်။အဲ့ခုအဲ့လိုမျိုးဗီဇာကိုပေးထားပြီးတော့မှတော့ဗီဇာကွင်းလို့ပြပေးတဲ့အတွက်ကျွန်တော်တို့မှာဝင်ကြီးပြည်လဲပြီးတော့လာတဲ့လူရှိတယ်အပြည်လဲပဲနဲ့လာတဲ့လူရှိတာပေါ့နော်အဲ့အဲ့မှာဒီဝင်ကြီးတိတ်ပြီးတော့အစင်မပြေပဲနဲ့လာတဲ့လူတွေဒီမှာဗီဇာရအောင်ကြိုးစားတဲ့အချိန်မှာပုံကျစိတ်လဲတက်တာပါဗျာ
ဒီဗီဇာမလျှောက်ပဲဝင်နိုင်တဲ့နိုင်ငံအရင်58နိုင်ငံကနေအခု93နိုင်ငံအထိ36နိုင်ငံတိုးမြှင့်ပေးလိုက်တာမှာကမ္ဘောဒီးယားတရုတ်နဲ့အိန္ဒိယတို့လည်းပါပါတယ်မြန်မာနိုင်ငံသားတွေအနေနဲ့တော့ဗီဇာမလျှောက်ဘဲဝင်နိုင်ပေမဲ့ဆက်လျက်သာနေထိုင်ခွင့်ရခဲ့ချိန်မှာအရင်ဗီဇာမဲ့ရက်30နေနိုင်တဲ့နိုင်ငံတွေကိုတော့ရက်60အထိတိုးမြှင့်ပေးလိုက်ပါတယ်။အခုဗီဇာခွင့်ရေးသေးအောင်မြန်မာကနောက်ထပ်အကျိုးရှိနိုင်ပုံကိုလည်းအမည်မဖော်ထုတ်တဲ့သတင်းစာဆရာသူကအခုလိုရှင်းပြပါတယ်
။ကျောင်းဗီဇာနဲ့တိုးဗီဇာနဲ့နောက်ကတော့တခြားသောတက္ကသိုလ်ကျောင်းမဟုတ်ပေမဲ့တခြားသောဘာသာစကားသင်နဲ့ယဉ်ကျေးမှုသင်လေ့လာတဲ့ကျောင်းဗီဇာနဲ့နေတဲ့မြန်မာတွေလည်းအများကြီးတည်တောင်းငန်းတိုင်းငန်းလောက်တောင်းရောက်ကောင်းရောက်နေမှာပေါ့ဆိုအခုလိုထိုင်းကဒီမူဝါဒဖြေလျှော့လိုက်တဲ့အပိုင်းမှာတော့မြန်မာနိုင်ငံသားတွေအတွက်လည်းစသော်ပြောတဲ့ကျောင်းတို့ဘာသာစကားသင်နေရင်ကျေးမှုသင်တဲ့ဒီလိုမျိုးဗီဇာနဲ့နေတဲ့လူတွေအတွက်နည်းနည်းလေးအခွင့်အရေးပိုရလိုက်မှာပေါ့နော်ဒါ့ပေမဲ့လည်းဟိုချစ်ကျောင်းလုံးသမားတွေနေတော့တရတော့မဆိုင်ဘူးတခြားသောဗီဇာအမျိုးသားတွေအတွက်တော့မြန်မာတွေလည်းဒီအကျိုးခံစားခွင့်ကိုတရားမှုတွေခံစားလိုက်မယ်လို့မြင်ပါတယ
်ဒါအပြင်မြန်မာနိုင်ငံရဲ့မတည်မငြိမ်မှုတွေကနေခိတ္တရှောင်လာသူတွေအတွက်လည်းအကျိုးရှိနိုင်ပုံကိုဥမြင့်ဝေကအခုလိုဆက်ထောက်ပြပါတယ
်အခုကမြန်မာနိုင်ငံနေပြီးတော့စိတ်မှုဒဏ်ရာမှာကြောက်လို့ထွက်ပြေးလာတဲ့ဘဝနေနေဆိုတော့ဗျာအဲ့လိုမျိုးတွေတော်တော်ရှင်နေဆိုးတယ်လေအဲ့တော့အခုပြီးတဲ့ဗီဇာတက်တန်းတိုးပြီးရတော့နောက်ဖရီပြီးတဲ့ဗီဇာတို့ပါညာအဲ့ဒါတွေတက်တန်းတိုးလာတဲ့အတွက်ခုနမြန်မာပြည်ကရှောင်သိမ်းလာမယ်လို့တရားဝင်လမ်းကြောင်းနေရှောင်သိမ်းလာမယ်လူမျိုးတွေပဲအတွက်ပေါ်ပြီးတော့အစဉ်ပြေချောင်းဝင်မယ်လို့ထင်တယ်လေ
။နောက်ပင်စင်စားဗီဇာလျှောက်သူတွေအနေနဲ့တော့အရင်ဘတ်တန်3သန်းစာကျန်းမာရေးအမခံပြခဲ့ရတာကနေအခုဘတ်4သိန်း4000စာပဲပြဖို့လိုပါတော့တယ်။နောက်ထပ်မြန်မာနိုင်ငံကလူတွေအကျိုးရှိနိုင်ပုံကိုလည်းသတင်းစာဆရာကအခုလိုဆက်ရှင်းပြပါလေ
။ထိုင်းတက္ကသိုလ်ကျောင်းကကျောင်းပြီးရင်နောက်တစ်နှစ်ဗီဇာနဲ့နေခြင်းနဲ့ဆိုရင်ဆက်နေခွင့်ရှိတယ်ပေါ့။ဆိုတော့ဟိုအကယ်၍အဲ့လိုမဟုတ်ခဲ့ရင်တစ်နှစ်ကိုဒီမှာနေဖို့အတွက်ဗီဇာတို့ဘာလို့လောက်ရတဲ့ဟာမျိုးမှာဘတ်အနည်းဆုံး 3-5000 လောက်ပခါလေး 6000 လောက်ထိပုံကြကြရတယ်ရှိတယ်။ဆိုတော့အဲ့ဒီလိုမျိုးဗီဇာကြီးတွေတက်တာတော့ဘောနော်။ဒါကတော့လောလောဆယ်မှာတော့ရှင်းရှင်းလင်းသိရတဲ့အပိုင်းပေါ့နော်။တခြားသောဗီဇာအလဲပတ်နဲ့လာတဲ့ခါမှာထပ်ပြီးတော့ extend လုပ်တဲ့ကာလတွေထဲမှာမြန်မာနိုင်ငံပါရင်ပါတော့အဲ့ဒီအသေးစိတ်တော့ကျွန်တော်တို့မသိရသေးဘူး။နောက်တော့ချို့တော့တက်90ကျော်မှဒီမှာတော့တာယာဗီဇာဆိုတဲ့ဟာမျိုးနဲ့နေထိုင်ကြတဲ့သူတွေချို့လည်းရှိတော့ဗောနော်။အဲ့ဒါမျိုးမှလည်းဖြေချောက်မှုရှိတယ်ဆိုတော့အဲ့ဒီတော့တာယာဗီဇာမျိုးမှလည်းလောရတာပို့ပြီးလွဲကူတဲ့ကုန်ကျစရိတ်ချို့ပေါ်လာမယ်လို့ထင်ပါတယ
်။တကယ်တော့အာနာသိမ့်ပြီးမြန်မာနိုင်ငံကလည်းထိုင်းကိုဝင်ရောက်လာသူသိမ့်ချီများလာနိုင်တယ်လို့ခန့်မှန်းထားချိန်မှာထိုင်းနိုင်ငံတဲ့ကွန်တိုတိုက်ခန့်ဝင်ရမှုအများဆုံးတဲ့မှာလဲမြန်မာကတရုတ်ပြီးရုရှားကိုကြောက်ကဒုတိယလိုက်လာနေပါတယ်ခင်ဗျ